Lungai Rio Bia Bia Jane. Lutari Rema, Darwin a Quarry Logan Jabo Dre, Comedy Re, Commissionary, a Quarry Presiguan Shi Elo Sobime, Bello Babone Presina Nesurago, a day they tama soon in Luare. Bianzu Saint Lodori Pide, Bidulodone, Muda Lodoroye, Comedy Re, Commissionary, a Quarry Presibongo, Sabio Jamare. Comedy Relo Bioye, a Mieran Comedy, Bubon Comedy, a Char Comedy Sobi, Tomio Shirago, Duyavare. Ubrejan Comedy, Bidung Wesian Comedy, Lodor Quay Comedy, Asoyai Ama Kanjamia, Kadimia, Darwin Kanjamia, Cizie Comedy Sore, Comedy Leguha, Bidu Lodone, Muda Lodoroma, Ubreya, Mapuemani, Puegu, Puyare, Comedy Repibi, Comedy Re at Tadanha, Lodoy at Tadane and Yi Pidilo, Piatan Taraja, Amiran Comedy, Standing Comedy Relo, Kobare. Puwan Comedy Soragaro, Bidu Lodone, Muda Lodon, Naku Bang Kore, Bian Lodojima, Sunne Sompiasia, Kesare, Shilareka. Lodogi, the Sunday Humabumi, a day they lila, Cizipo, Lua Lara, Camurima, a Mieran Comedy, Puerri, Chinchin, Tunida Comedy when ye duane, Puwami, Puwan Comedy, Bian Puera, Shidalo, a Mieran Comedy, Rene, Masine, a child of Gesarima, Bidu Lodon, Muda Lodon, Naku, Ninaimo, Lua Dari, Shidare, Kamale, Lodon, Nakuga, Gole, Uye, Tunizo, Pawene, Puwan Comedy, Puera, Mushibare. Ari Puwan Comedy, Re at the Dangaro, Tasaya Gesaya, the Kudra, Cizil Lila, Muri, Bulo B. သက်ဆိုင်ရာလွတ်တော်ကိုအစီရင်ခံစာတင်သွင်းပြီးတဲ့အချိန်အထိပဲဖြစ်ပါတယ်။ထူးခြားတာတစ်ခုကလွတ်တော်နဲ့ရဲ့ပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေအတွက်ဖွဲ့တဲ့ပူးပေါင်းကော်မတီမှာပါဝင်မဲ့လွတ်တော်ကိုယ်လှယ်တွေကိုရွေးကောက်တင်မြှောက်တာဝန်ပေးအပ်နိုင်သည်လို့ဥပဒေထဲမှာဖော်ပြထားတာပါ။အမြဲတမ်းကော်မတီပူးပေါင်းကော်မတီတွေအပြင်လိုအပ်သောအခြားကိစ္စတွေအတွက်အခြားကော်မတီတွေလည်းဖွဲ အတွက်လေ့လာတင်ပြဖို့လိုအပ်လာရင်လွှတ်တော်ကကာကွယ်ရေးနဲ့လုံခြုံရေးကော်မတီကိုတက်မတော်သားကိုယ်စားလှယ်တွေနဲ့ဖွဲ့စည်းရမယ်လို့ဥပဒေကဆိုပါတယ်။အဲ့ဒီလိုဖွဲ့စည်းတဲ့အခါမှာလိုအပ်ပါကတက်မတော်သားမဟုတ်တဲ့အခြားသောလွှတ်တော်ကိုယ်စားလှယ်တွေကိုလည်းထည့်သွင်းဖွဲ့စည်းနိုင်ပါတယ်။တိုင်းပြည်တွင်းမှာဖြစ်ပျက်နေတဲ့ကိစ္စတစ်ခုဟာတိုင်းပြည်ရဲ့လုံခြုံရေးနဲ့ပတ်သက်လာရင်ဖြစ်စေတက်မတော်နဲ့ပတ်သက်လာရင်ဖြစ်စေလွှတ်တော်အနေနဲ့ကာကွယ်ရေးနဲ့လုံခြုံရေးကော်မတီဖွဲ့ပြီးလေ့လာစီစစ်တင်ပြခိုင်းညှင်းလုပ်ကိုလုပ်လို့ရတယ်ဆိုတဲ့အနေထားပါပဲ။ဒါကကော်မတီနဲ့ပတ်သက်လို့ပါကော်မတီအပြင်ကော်မရှင်ဒါမှမဟုတ်အဖွဲ့တွေကိုလည်းဖွဲ့စည်းနိုင်ပါသေးတယ်ကော်မရှင်အနေနဲ့အဖွဲ့တွေမှာတော့လွှတ်တော်ကိုယ်စားလှယ်တွေအပြင်ပြင်ပကနိုင်ငံသားတွေကိုလည်းထည့်သွင်းဖွဲ့စည်းလို့ရပါတယ်ကော်မရှင်တွေအဖွဲ့တွေရဲ့အဖွဲ့ဝင်ဥယျာဉ်တာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တည်တံ့တွေကိုလွှတ်တော်ကသတ်မှတ်ပေးရမှာပဲဖြစ်ပါတယ်ဒါကတော့ပြည်အောင်စုအဆင့်လွှတ်တော်တွေရဲ့ပုံစံမှာတိုင်းဒေသကြီးသုံးမဟုတ်ပြည်နယ်အဆင့်တွေမှာတော့ကွာခြားမှုအနည်းငယ်ရှိပါတယ်။2013ခုနှစ်တိုင်းဒေသကြီးသုံးမဟုတ်ပြည်နယ်လွှတ်တော်ဆိုင်ရာဥပဒေရဲ့အခန်း9လွှတ်တော်အဖွဲ့အစည်းများအခန်းရဲ့ပုံမှန်23မှာလွှတ်တော်သည်ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းထားသည့်ဥပဒေပြုရေးတိုင်းဒေသလူမျိုးများရေးတို့အပြင်လိုအပ်ပါကအခြားရေးရာကိစ္စများကိုလေ့လာတင်ပြနိုင်စေရေးအတွက်လွှတ်တော်ကော်မတီများကိုသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်များဖြင့်ကာလသတ်မှတ်၍ဖွဲ့စည်းနိုင်သည်လို့ပါရှိပြီးပုံမှန်24မှာတော့လွှတ်တော်ကော်မတီများကသာလေ့လာရန်ဖြစ်သောအကြောင်းကိစ္စရပ်များမှာအပကြံအကြောင်းကိစ္စများကိုလေ့လာရန်လိုအပ်ပါကအဖွဲ့များကိုလွှတ်တော်ကိုယ်စားလှယ်များဖြင့်၎င်းတင့်တော်သောနိုင်ငံသားများဖြည့်သွင်း၍၎င်းဖွဲ့စည်းနိုင်သည်လို့အပရှိပါသည်။ဒီပုံမှန်အရတိုင်းဒေသကြီးသုံးမဟုတ်ပြည်နယ်လွှတ်တော်တွေကဖွဲ့စည်းတဲ့ကော်မတီမဟုတ်သောအဖွဲ့တွေထဲမှာလွှတ်တော်ကိုယ်စားလှယ်တွေမဟုတ်တဲ့အခြားသောနိုင်ငံသားတွေကိုထည့်သွင်းဖွဲ့စည်းလို့ရတယ်ဆိုတဲ့သဘောပါပဲ။တိုင်းဒေသကြီးသုံးမဟုတ်ပြည်နယ်လွှတ်တော်တွေကဖွဲ့စည်းတဲ့ကော်မတီတွေအဖွဲ့တွေအားလုံးရဲ့တက်တန်းကိုလွှတ်တော်ကပဲသတ်မှတ်ပေးရမှာဖြစ်တယ်လို့လည်းပြဋ္ဌာန်းထားတာကြောင့်ပြည်အောင်စုအဆင့်လွှတ်တော်တွေမှာလို့အမြဲတမ်းကော်မတီနဲ့အခြားကော်မတီဆိုတာမျိုးမရှိဘူးလို့ဆိုနိုင်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆိုရင်ကော်မတီအားလုံးရဲ့တက်တန်းဟာတစ်နှစ်ပဲဖြစ်တယ်လို့လွှတ်တော်ကသတ်မှတ်ထားပါတယ်။ပြောချင်တာကတော့လွှတ်တော်တွေဟာဥပဒေပြုရေးအာဏာကိုကိုင်ဆွဲအသုံးပြုတဲ့ဥပဒေပြုရေးမန်တိုင်းလို့ဆိုကြပေမဲ့လွှတ်တော်တွေရဲ့အဓိကကျသောနောက်ထပ်တာဝန်တစ်ခုကတော့အုပ်ချုပ်ရေးမန်တိုင်းနဲ့တရားစီရင်ရေးမန်တိုင်းတွေကိုစောင့်ကြည့်ချိန်ညှိရခြင်းဆိုတဲ့တာဝန်ပါပဲ။ဒီတာဝန်ကိုကြေပြွန်ထမ်းဆောင်နိုင်မှုလွှတ်တော်တွေကိုဥပဒေကလုပ်ပိုင်ခွင့်ထိုက်လျောက်ပေးထားတာကိုလည်းတွေ့ရပါတယ်။လွှတ်တော်ကိုယ်စားလှယ်တဦးချင်းတယောက်ချင်းအနေနဲ့လုပ်လို့ရတဲ့လုပ်တွေရှိသလိုအချို့သောကိစ္စတွေကိုတော့လွှတ်တော်ကော်မတီတွေအဖွဲ့တွေဖွဲ့ပြီးလုပ်ကြရင်ဖြင့်ပုံမအားကောင်းပြီးလုပ်ငန်းစဉ်တွေပုံမထိရောက်အောင်မြင်မှာပဲဖြစ်ပါတယ်။ဒါကြောင့်လွှတ်တော်တွေအနေနဲ့မိမိတို့ရဲ့တာဝန်ကဘာလဲ၊မိမိတို့ရဲ့လုပ်ပိုင်ခွင့်ကဘာလဲ၊မိမိတို့လုပ်နိုင်တာဘာရှိလဲဆိုတာတွေကိုဥပဒေတွေကိုတရားလေ့လာသုံးသပ်ခြင်းအပြင်ရှားဖွေလုပ်ကင်ကြဖို့လိုပါလိမ့်မယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များ နိုင်ငံရေးသမားကောင်းတွေအဖြစ်မိမိကိုမိမိပုံဖော်ထုတ်ဆက်နိုင်ကြပါစေ။ချစ်ချင်းမြတ်တာကိုမြန်လို့ပါ။ဉာဏ်ပညာကိုတန်ဖိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလာပါ။